Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်း2019ခုနှစ်အောက်တိုဘာလ24ရက်အင်္ဂါနေ့ညနေ6:00ခွဲနဲ့9:00အထိအစီအစဉ်တွေကိုဘိုင်းဒိုမီတာ19 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမရှာဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
။မင်္ဂလာညနေခင်းပါရှင်။ကျမတင်ကြီးထိုက်ပါ။ညစာနိုင်ငံမှာအမေရိကန်တပ်ဖွဲ့ဝင်တွေကြာဆုံးခဲ့ရမှုမှာဒေသခံတွေပူပေါင်းကြံစည်ခဲ့မှုဖြစ်နိုင်တယ်လို့သုံးသပ်ပြောဆိုနေကြပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်မှုတွေမှာပါဝင်ပတ်သက်ခဲ့တဲ့မြန်မာစစ်တပ်တပ်ဖွဲ့ဝင်တွေအရာရှိတွေကိုပေးနေတဲ့စီးရေးဆိုင်ရာအထောက်အပံ့တွေကိုရုတ်သိမ်းမဲ့အကြောင်းအမေရိကန်ပြည်ထောင်စုကကြေညာပါတယ်။တရုတ်သမ္မတရှီဂျင်းဖင်ရဲ့အတွေ့အခေါ်ကိုအာဏာရကွန်မြူနစ်ပါတီရဲ့အခြေခံဥပဒေမှာဒီကနေ့ထည့်သွင်းလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့သတင်းတွေကိုကိုအောင်အောင်နဲ့အတူကြေညာပါမယ်ရှင်
။ကောင်းပါပြီရှင်။သတင်းတွေပြီးမှတော့ရခိုင်ပြည်ပကကြောင့်အထွက်ပြေးကြတဲ့ဒုက္ခသည်တွေရေအမေရိကန်ပြည်ထောင်စုဂျာဝင်ဆောင်ရွက်တဲ့ဆိုတဲ့ UNHCR ရဲ့ပြောဆိုချက်နဲ့အတူနားဆင်ကြရမှာက
အခုလက်ရှိထိုးပြီးသားပွဲနဲ့တော့ကျွန်တော်တို့ဖြည်းဖြည်းချင်းသွားနေရတဲ့အနေအထားလေးတွေရှိတယ်အထူးဂရုစိုက်ရမယ့်ကိစ္စတွေပေါ့တပ်ပိုင်းဆိုင်ရာကိစ္စဆိုတာကကျွန်တော်တို့ကအချိန်တွေအကြောင်းမသိရင်တနက်ပြန်ပေါက်သွားနိုင်တယ်ဒါကြောင့်မလို့လဲကျွန်တော်တို့အချိန်ယူပြီးတော့လုပ်နေရတာပါတယ
်ညဉ့်ညဉ့်ရေးကော်မရှင်ရဲ့ပြောရေးဆိုခွင့်ရှိသူဦးစောထေးပြောသွားတာပါပြည်စုံကိုသတင်းနဲ့ပြီးမှနားဆင်ကြရပါမယ်ဒါပြင်ရခိုင်ပြည်ပခါကြောင့်မြန်မာစစ်တပ်ကိုဖိအားပေးတဲ့အနေနဲ့စစ်တပ်နဲ့စစ်တပ်အရာရှိတွေပေါ်အမေရိကန်ပြည်ထောင်စုကအရေးယူမှုတွေစတင်လှုပ်ဆောင်နေပြီဆိုတဲ့အကြောင်းတွေကိုပါနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမှတ်တင်ကြီးထိုင်တဲ့ကိုအောင်အောင်တို့ပြောပြပေးပါမယ်ရှင်။
နီဆာနိုင်ငံမှာဒီလအတွင်းအမေရိကန်တပ်ဖွဲ့ဝင်တွေကြာဆုံးခဲ့ရမှုဟာဆိုရင်အဲ့ဒီဒေသကဒေသခံတွေကချုံခိုတိုက်ခိုက်ဖို့စီစဉ်ထားတဲ့ထောင်ချောက်ထဲကိုရောက်သွားအောင်ပံ့ပိုးပေးကြတဲ့အနေနဲ့အမေရိကန်စစ်သားတွေကိုအချိန်ဆွဲခဲ့ပုံရတယ်လို့ဒေသခံတာဝန်ရှိသူတဦးနဲ့သုံးသပ်သူတဦးကပြောဆိုလိုက်ပါတယ်။တိုက်ခိုက်သူတွေဓမြတွေအကြမ်းဖက်ဝါဒီတွေဟာဒေသခံလူလူတွေကကြံရပါတွေရှိတတ်တယ်လို့တိုက်ခိုက်မှုဖြစ်ခဲ့တဲ့တွန်ကိုတွန်ကိုမြို့တော်ဝင်အယ်မိုဟက်ဆင်းကပြောပါတယ်တွန်ကိုတွန်ကိုချေးရွာအခြေကမွန်ကိုင်းလာအလက်စင်းကိုတော့တိုက်ခတ်မှုဖြစ်ပြီးတဲ့နောက်ဖမ်းဆီးထားတယ်လို့မြို့တော်ဝင်ကပြောပါတယ်သူ့ကိုဖမ်းဆီးထားမှုကိုထာလာဘီရီဒေတာကလွှတ်တော်အမကာရီမိုဆိုမာနာကလည်းအတည်ပြုပါတယ်နီဂျာနိုင်ငံတွင်တချို့ဒေတာတွေမှာအရေးပေါ်အခြေအနေသက်တမ်းတိုးရေးလွှတ်တော်မှာဆွေးနွေးစဉ်မှာပြောဆိုသွားတာဖြစ်ပါတယ်ကြဆုံးခဲ့ရတဲ့အမေရိကန်တပ်ဖွဲ့ဝင်တွေကတိုက်ခိုက်မှုမဖြစ်ခင်ညနေပိုင်းကမှမာလီနိုင်ငံနဲ့နေဆက်ကရွာကိုအမေရိကန်တပ်ဖွဲ့ဝင်၈ဦးနိုင်ဂျီးရီးယားအထူးတပ်ဖွဲ့ဝင်20တို့ကင်းလှည့်ကင်းမှပါလာတာဖြစ်တယ်လို့လဲမြို့တော်ဝင်က VOA ရဲ့ France to Africa ဌာနကိုတယ်လီဖုန်းနဲ့ဖြေကြားခဲ့ပါတယ်တိုက်ခိုက်မှုရဲ့လက်သေးနဲ့ပတ်သက်ပြီးဘယ်အဖွဲ့ကမှတရားဝင်ကြေညာထားတာမရှိသေးပါဘူးနီဂျာနိုင်ငံမှာကြဆုံးခဲ့ရတဲ့အမေရိကန်တပ်ဖွဲ့ဝင်၄ဦးအတွက်တီချမှန်ကန်မြန်ဆန်တဲ့စုံစမ်းစစ်ဆေးမှုလှုပ်ဆောင်ဖို့ထိုက်တန်တယ်လို့အမေရိကန်ပူးတွဲဆေးဥစည်းချုပ်များအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျိုးဆက်ဒန်ဖော့ကကြာဆုံးစစ်သည်တွေရဲ့မိသားစုတွေကိုပြောဆိုထားပါတယ်ရှင
်။အမေရိကန်နိုင်ငံသားဝန်ကြီးဘရက်စ်တေလာဆန်ဟာပါကစ္စတန်နိုင်ငံကိုဒီကနေ့ရောက်ရှိနေပြီးပါကစ္စတန်ခေါင်းဆောင်အနေနဲ့တွေ့ဆုံမှုရှိပါတယ်။ပါကစ္စတန်မှာအခြေစိုက်တဲ့တာလီဘန်နဲ့တခြားအကြမ်းဖက်အဖွဲ့တွေကိုပြင်းပြင်းထန်ထန်နှိမ်နှင်းရေးတိုးလှုပ်ဆောင်ဖို့သမ္မတထရမ့်အစိုးရအဖွဲ့ရဲ့သဘောထားကိုထက်လောင်းပြောကြားဖို့လည်းရှိပါတယ်။ပါကစ္စတန်မှာအခြေစိုက်ထားတဲ့အကြမ်းဖက်အဖွဲ့တွေနဲ့ပတ်သက်ပြီးပါကစ္စတန်အနေနဲ့ရှင်းရှင်းလင်းလင်းကင်တွယ်လှုပ်ဆောင်သွားဖို့လိုအပ်ကြောင်းဝန်ကြီးတေလာဆင်ကအာဖဂန်နစ္စတန်ကိုရောက်ရှိစဉ်မှာပြောကြားထားတာပါ။အမေရိကန်နဲ့ပါကစ္စတန်ဆက်ဆံရေးဟာပါကစ္စတန်ရဲ့လုပ်ရည်တွေပေါ်မှာသာမူတည်ပြီးတော့ပါကစ္စတန်နဲ့အာဖဂန်နစ္စတန်မှာဒေသရင်းတည်ငြိမ်ရေးနဲ့ညီညွတ်ရေးတည်ဆောက်ဖို့ဟာရည်ရွယ်ချက်ပန်းတိုင်ဖြစ်တယ်လို့လည်းသူကပြောပါတယ်။တာလီဘန်တွေအပေါ်အတိုင်းအတာတစ်ခုအထိဩဇာလွှမ်းမိုးမှုရှိတယ်ဆိုပေမဲ့ပါကစ္စတန်ဘက်ကအဲ့ဒီလိုပြောထားပေမဲ့တာလီဘန်ခေါင်းဆောင်မှုအပိုင်းနဲ့အကြမ်းဖက်အဖွဲ့ရဲ့လှုပ်ရှားမှုတွေကတော့သူတို့နဲ့မသက်ဆိုင်ကြောင်းပြောပါတယ်။တင်းလာနေရုံးကမစ္စတာတေလာဆင်ဟာမကြေညာဘဲအီရတ်နိုင်ငံကိုရောက်ရှိခဲ့ပြီးဝန်ကြီးချုပ်ဟိုက်ဒါအယ်အဘာဒီနဲ့တွေ့ဆုံခဲ့တယ်လို့အာဖဂန်နစ္စတန်ကိုရောက်ရှိစဉ်မှာလည်းသမ္မတအာရှရက်ဖ်ဂါနီနဲ့တွေ့ဆုံပြီးဒီအမေရိကန်ရဲ့တောင်အာရှရေးရာမဟာဗျူဟာနဲ့ပတ်သက်လို့ဆွေးနွေးခဲ့ပါတယ်ခင်ဗျာ
။တရုတ်အာဏာရကွန်မြူနစ်ပါတီရဲ့အခြေခံဥပဒေမှာသမ္မတရှီဂျင်းပင်ရဲ့အမည်ကိုထည့်သွင်းလိုက်တာကြောင့်ကွန်မြူနစ်တရုတ်နိုင်ငံကိုထူထောင်သူမော်စီတုံးနဲ့တဒန်းနဲ့လို့ဖြစ်သွားပါတယ်။တရုတ်နီးတရုတ်ဟန်ခေတ်သစ်ဆိုရှယ်လစ်ဝါဒနဲ့ပတ်သက်လို့ရှီရဲ့အတွေ့အခေါ်အယူအဆတွေအပါအဝင်အခြေခံဥပဒေပြင်ဆင်ချက်ကိုပါတီညီလာခံမှာဒီကနေ့အင်္ဂါနေ့မှာအတည်ပြုတာဖြစ်ပါတယ်။ငါးနှစ်တစ်ကြိမ်ကျင်းပတဲ့အနာရကွန်မြူနစ်ပါတီညီလာခံကိုဘေကျင်းမြို့တော်မှာကျင်းပနေတာပါ။ ဒီပြင်ဆင်ချက်ကြောင့်သမရရှိဟာခေတ်သစ်တရုတ်သမိုင်းမှာအနာအရှိဆုံးပုဂ္ဂိုလ်တွေထဲမှာတဦးအပါအဝင်ဖြစ်သွားပါတယ်။ကွန်မြူနစ်တရုတ်နိုင်ငံထူထောင်သူမော်စီတုံးနဲ့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတစ်ခုဖြစ်လာအောင်စီးပွားရေးပြည်ပြင်ပြောင်းလဲမှုတွေလုပ်ခဲ့တဲ့တင်ဆောင်ဖိန်တို့နောက်ပိုင်းသမရရှိဟာကွန်မြူနစ်ပါတီရဲ့အခြေခံဥပဒေမှာအမြင့်ဖော်ပြခံရတဲ့တတိယမြောက်ကောင်းဆောင်တဦးဖြစ်ပါတယ်။ဗဟိုနိုင်ငံရေးဦးဆောင်အဖွဲ့မြေရန်ကော်မတီဝင်သစ်တွေကိုရွေးချယ်မဲ့မနေ့ပြန်ဗုဒ္ဓဟူးနေ့မှာတော့သမရရှိအနေနဲ့ပါတီကောင်းဆောင်အဖြစ်ဒုတိယ၅နှစ်သက်တမ်းအတွက်တရားဝင်လက်ခံရယူလိမ့်မယ်လို့လည်းခန့်မှန်းထားကြပါတယ်။ဒါအပြင်ပါတီရဲ့အခြေခံဥပဒေပြင်ဆင်ဖြည့်ဆွတ်ချက်ကြောင့်သမရရှိအနေနဲ့2022ခုနှစ်ဒုတိယသမရသက်တမ်းကုန်ဆုံးသွားပြီမဲ့ဆက်လက်အနာရှိနေအောင်မဲ့အလားအလာတွေလည်းရှိနေပါတယ်ရှင်။
2014ခုနှစ်ကဟောင်ကောင်ဥချုပ်ရေးအဖွဲ့ကိုအကြီးအကျယ်ဆန္ဒပြရမှာဥဆောင်လာကြောင်းထောင်ဒဏ်ချမှတ်ခံရပြီးအခုအခါမှာအယူခံဝင်ထားတဲ့ဒီမိုကရေစီရေးလှရှားကြိုးပမ်းသူလူငယ်နှစ်ဦးကိုဟောင်ကောင်တရားရုံးကဒီကနေ့မှအာမခံနဲ့ပြန်လွှတ်ပေးလိုက်ပါတယ်ဂျော့ရှူဝါဝေါင်းနဲ့နေသန်လောရိုနှစ်ဦးကိုတဦးစီဒေါ်လာ6400နဲ့နောက်ဆုံးအယူခံတရားရုံးကအာမခံနဲ့လွှတ်ပေးလိုက်တာဖြစ်ပါတယ်ဒါပေမဲ့လည်းသူတို့နှစ်ဦးလုံးရဲ့နိုင်ငံကူးလက်မှတ်တွေကိုသိမ်းဆီးလိုက်ပြီးတပတ်ကိုတစ်ခါရဲတပ်ဖွဲ့စီမံသွားရောက်တရင်ပို့ရမယ်လို့တရားသူကြီးကအမိန့်ချမှတ်ထားပါတယ်အယူခံဝင်ထားတာနဲ့ပတ်သက်ပြီးနိုဝင်ဘာ9ရက်နေ့မှာတော့ပုံမှန်ကြားနာပွဲကျင်းပဖို့ရှိပါတယ်2014ခုနှစ်စက်တင်ဘာလအတွင်းအစိုးရဌာနချုပ်ယုံဝင်းတွင်မှလွတ်လပ်တဲ့ရွေးကောက်ပွဲကျင်းပဖို့တောင်းဆိုရာကြဝေါင်လောနဲ့အဲလက်စ်ချောင်းတို့ကိုလွန်ခဲ့တဲ့နှစ်အတွင်းအောက်တရားရုံးတရုံကတန့်ညာတဲ့အမိန့်ချမှတ်ခဲ့ပါတယ်ထီးတော်လန်ရေးလို့ခေါ်ခဲ့ကြတဲ့ဆန္ဒပြပွဲအတွင်းဆန္ဒပြသူတွေဟာဟောင်ကောင်ကအဓိကဝေးပြေးလက်မကြီးတွေကိုနှစ်လတာပိတ်ထားခဲ့တာပါဒါပေမဲ့လည်းအစိုးရရှိနေတွေကဆန္ဒပြကြောင်းသားကောင်းဆောင်တွေပေါ်ချမှတ်ခဲ့တဲ့အမိန့်ဟာတညာလွန်းနေဆိုပြီးဩဂုတ်လလွန်ခဲ့တဲ့ဩဂုတ်လကျနာဝဲအတွင်းတရားရုံးကိုရှောက်ထားခဲ့ကြတာကြောင့်အသက်21နှစ်အရွယ်ဝေါင်းအပေါ်ထောင်ဒဏ်6လအသက်24နှစ်အရွယ်လောကိုထောင်ဒဏ်7လနဲ့အသက်28နှစ်အရွယ်ချောင်းပေါ်ထောင်ဒဏ်9လပြစ်ဒဏ်ချမှတ်ခဲ့ပါတယ်။ချောင်းကတော့အာမခံအတွက်မလျှောက်ခဲ့တာကြောင့်ထောင်ဒဏ်ဆက်လက်ကျခံနေပါတယ်ခင်ဗျာ။
ယူအေဘီကအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1068ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီမြန်မာပိုင်းစီစဉ်ကနေအင်္ဂါနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်။ရခိုင်ပြည်နယ်မြောက်ပိုင်းအချက်ဖက်မှုတွေမှာပါဝင်ပတ်သက်ခဲ့တဲ့မြန်မာစစ်တပ်တပ်ဖွဲ့ဝင်တွေအရာရှိတွေကိုပေးနေတဲ့စစ်ရေးဆိုင်ရာအထောက်အပံ့တွေကိုရုပ်သိမ်းမဲ့အကြောင်းအမေရိကန်ပြည်ထောင်စုကကြီးညာပါတယ်။အချက်ဖက်ရက်ဆက်မှုတွေကြောင့်ရိုဟင်ဂျာဒုက္ခသည်တွေနဲ့တခြားလူမှုအသိုင်းအဝိုင်းကျုံ့တွေ့ခံစားခဲ့ရတာတွေအတွက်အမေရိကန်ပြည်ထောင်စုအနေနဲ့အထူးစိုးရိမ်ကြောင်းနဲ့ပြစ်မှုကျူးလွန်သူတွေကိုအရေးယူနိုင်ဖို့လိုတဲ့အကြောင်းမနေ့အောက်တိုဘာလ23ရက်နေ့နေဆွဲနဲ့ထုတ်ပြန်တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကြေညာချက်မှာဖော်ပြပါဗျာ2008ခုနှစ်ကမြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့ Jade Act လို့ခေါ်တဲ့အဲ့ဒီအချိန်ကဆီအစိုးရရဲ့ဒီမိုကရေစီဆန့်ကျင်ရေးဆောင်ရွက်ချက်တွေကိုအရေးယူတဲ့ဥပဒေကိုပြန်အသက်သွင်းပြီးအချမ်းဖတ်မှုကျူးလွန်တဲ့စစ်တပ်အရာရှိတွေအပေါ်ပြစ်မှတ်ထားအရေးယူသွားမယ့်အကြောင်းကြေညာတာဖြစ်ပါတယ်မြန်မာစစ်ဆိုးရလက်ရှိနဲ့အရင်ကထိတ်တန်းအရာရှိတွေအပေါ်အရင်ကပြတ်ထန်းထားတဲ့ခီးသွောလာခွင့်ပြည်ဝင်ခွင့်ကန့်သက်ချက်တွေကိုလည်းပြန်လည်ကျင့်သုံးနေတဲ့အကြောင်းကြေညာချက်မှာဖော်ပြထားပါတယ်။မြန်မာစစ်တပ်နဲ့အမေရိကန်ပြည်ထောင်စုကြားအရင်ကတည်းကရှိနေတဲ့အကန့်အသတ်ထားဆက်ဆံရေးနဲ့ပိတ်ဆို့မှုတွေအပြင်စီးပွားရေးအရာပြစ်မှတ်ထားအရေးယူမှုတွေချမှတ်ဖို့လည်းစဉ်းစားသုံးသပ်နေတယ်လို့ဆိုပါတယ်။မြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကတော့နိုင်ငံတကာအဖွဲ့အစည်းတွေနဲ့ပြည်ပနိုင်ငံတွေကသတင်းဌာနတချို့ဟာရခိုင်ပြည်နယ်ပြည်ပခန့်နဲ့ပတ်သက်ပြီးသတင်းမှားတွေထုတ်ပြန်ပြီးမြန်မာနိုင်ငံအပေါ်ဆွဆဲပြောဆွနေတဲ့အကြောင်းဒီကနေ့ကြီးညာချက်ထပ်မံထုတ်ပြန်ထားပါတယ်ရှင်
မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းရဲ့ဖေဒူမေကွဲညီကိုတော်ဆက်သူကိုအစိတ်နဲ့လှုပ်ကြံတပ်ဖြတ်တဲ့ဆိုရဲဆွဆွဲခြင်းနဲ့တရားရင်ဆိုင်နေရတဲ့အမျိုးသမီးနှစ်ဦးကိုဒီကနေ့မှမလေးရှားနိုင်ငံမြို့တော်ကွာလာလမ်ပါလေးစိတ်စီခေါ်ဆောင်သွားပါတယ်။အင်ဒိုနီးရှားနိုင်ငံသူစစ်တီအက်ရှာနဲ့ဗီယက်နမ်နိုင်ငံသူဒိုအန်တီဟောင်းတို့ဟာ ကြီးကားအင်ဂျီဝစ်စင်ထားပြီးတော့လက်နက်ကင်အဆောက်အအုံများပြားပါဝင်တရားသူကြီးတွေရွှေနေရီနဲ့အတူအခင်းဖြစ်ပွားရာနေရာကိုပြန်လည်ကြည့်ရှုခဲ့ကြတာပါဖေဖော်ဝါရီလ13ရက်နေ့ကကင်ဂျုံနန်ကိုအာယုန်ကျော်ထိခိုက်စေတဲ့ VX အစိတ်နဲ့ဘယ်လိုလောက်ကျန်တက်ဖြစ်ခဲ့လဲဆိုတာကိုအသေးချာသိရဖို့အတွက်အခင်းဖြစ်ပွားရာကိုတွားရောက်ပြီးရှင်းလင်းပြသစေတာပါတရားသူကြီးနဲ့အမှုလိုက်ရှိနေအားလုံးဟာကင်နဲ့လောက်ကျန်တက်ဖြတ်သူတွေရဲ့လှူရှားပုံအစဉ်စဉ်ကိုပြန်လည်ကြည့်ရှုခဲ့ကြသလိုအာဆီယကို Mr. Chong ဆိုသူနဲ့စားတော့ဆိုင်မှာတွေ့ရပုံအစိတ်ငွေနဲ့လောက်ကျန်ခံပြီးတဲ့နောက်ကင်ဟာလေးစိတ်ဆေးကန်းကိုတွားရောက်ခဲ့ပုံစတာတွေကိုပြန်လည်စစ်ဆေးကြည့်ရှုခဲ့ကြပါရယ်ခင်ကိုတက်ပြတ်မှုမှာပါဝင်နေလို့ယူဆရသူ၄ဦးဘသူဘွားရီဖြစ်တယ်ဆိုတာကိုတော့မလေးရှားဆောင်ရွက်စစ်ဆေးသူတွေကစစ်စစ်နေစေပါအဲ့ဒီလောက်ကျန်တက်ပြတ်သူအမျိုးသမီးတွေရဲ့ရှင်တွေကတော့သူတို့ဟာရုပ်မြင်သံကြားအစီအစဉ်တစ်ခုအတွက်ပါဝင်ရက်ကူးနေတယ်လို့ထင်ပြီးတော့လှုပ်ဆောင်ခဲ့တာဖြစ်ကြောင်းလျှောက်လည်ထားပါရယ်တောင်ကိုရီးယားထောက်လှမ်းရေးဘက်ကတော့ခင်မာသူ့ရဲ့ဖေရူမေခွဲညီတော်ဆက်သူမြောက်ကိုရီးယားကောင်းဆောင်ရဲ့အစီအစဉ်နဲ့လောက်ကျန်တက်ပြတ်ချင်ခံရတာဖြစ်တယ်လို့ပြောဆိုထားပါရယ်ခင်ဗျာ
ခွဲလွန်သူထိုင်းပြည်ရင်ဘူမိဖို့အတွေ့အထိချက်ဒီသတင်းပတ်အတွင်းချင်းပမဲ့စာပနာအခမ်းအနားကိုလူ2သိန်းခွဲကျော်တက်ရောက်ဖို့ရှိနေပါတယ်နိုင်ငံကိုနှစ်ပေါင်း80အုပ်ချုပ်ခဲ့တဲ့ထိုင်းပြည်ရင်ဘူမိဖို့ဟာတက်တော် 88 နှစ်အရွယ်ပြီးခဲ့တဲ့နှစ်အောက်တိုဘာလကကွယ်လွန်ခဲ့တာဖြစ်ပြီးပြည်သူတွေကနောက်ဆုံးအနေနဲ့ဂါရဝပြုနေတာဖြစ်ပါတယ်ထိုင်းပြည်ရဲ့ဇာပနာအခမ်းအနားကိုတော့ဘရင်တွေတော်ဝင်မိသားစုတွေအပြင်နိုင်ငံတကာဂုဏ်သီးအရှိပုဂ္ဂိုလ်တွေလည်းတက်ရောက်မှာပါသမ္မတဦးထင်ကျော်နဲ့ဇနီးဒေါ်စုစုလင်တို့ထိုင်းပြည်ရဲ့ဇာပနာအခမ်းအနားကိုတက်ရောက်မယ်လို့အစိုးရကသတင်းထုတ်ထားပါတယ်အမေရိကန်နိုင်ငံကတော့ကာကွယ်ဝင်ကြီးချင်းမက်တက်ရောက်မှာဖြစ်ပါတယ်ရှင်
ဒီကနေ့အော်တိုဘာလ24ရက်နေ့ဟာကမ္ဘာပိုလီယိုနေ့ဖြစ်ပါတယ်။ကမ္ဘာတစ်လောမှာပိုလီယိုရောဂါဖြစ်ပွားမှုနှုန်းချဆင့်သွားပြီးမြဲအာဖဂန်နစ္စတန်နဲ့ပါကစ္စတန်နိုင်ငံကလူနေကျဲတဲ့ဝေးလံခေါင်းတီးရဲ့ဒေသတွေမှာတော့ပိုလီယိုရောဂါဆက်လက်ဖြစ်ပွားနေတော့မှလွန်ခဲ့တဲ့နှစ်30လောက်တုန်းကတော့ပိုလီယိုရောဂါကြောင့်နိုင်ငံပေါင်း125နိုင်ငံမှာဒီတရက်မှာကလေးငယ်တထောင်ဟာမတန်မဆွမ်းနေဖြစ်ခဲ့ပါတယ် Rotary International ကျန်းမာရေးအဖွဲ့ဟာကမ္ဘာတစ်လောမှာပိုလီယိုရောဂါဆုံးသတ်ဖို့ကြိုးပမ်းတဲ့ပထမဆုံးအဖွဲ့ကြီးလည်းဖြစ်ပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုမှတ်သိနေထိုင်တဲ့ကိုအောင်တို့ပြောပြပေးခဲ့တာပါ VOA မြန်မာပိုင်းအစီအစဉ်ကိုအခုထုတ်လွှင့်နေတဲ့ချိန်ထဲမှာပဲ VOA ရဲ့ internet စာမျက်နှာ bemis.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရခိုင်ပြည်နယ်ထဲမှာလက်တလောဖြစ်ပွားခဲ့တဲ့ရက်စက်တဲ့လောက်ရတွေမှာတာဝန်ရှိတဲ့ဆိုပြီးစစ်တပ်နဲ့စစ်တပ်အရာရှိတွေအပေါ်အမေရိကန်ပြည်ထောင်စုကအရေးယူမှုတွေကိုစတင်လှုပ်ဆောင်နေပါပြီ။တမတော်နဲ့အမေရိကန်ကြားအရင်ကတည်းကရှိနေတဲ့အကန့်အသတ်ထားဆက်ဆံရေးနဲ့ပိတ်ဆို့မှုတွေအပြင်စီးပွားရေးအရာပြစ်မှတ်ထားအရေးယူမှုတွေချမှတ်ဖို့လဲစဉ်းစားသုံးသပ်နေတယ်လို့အမေရိကန်နိုင်ငံရဲ့ဌာနကအောက်တိုဘာ23ရက်နေ့နေ့စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဒီလောက်ဆောင်ချက်ကြောင့်ရခိုင်ပြည်နယ်ကအခြေအနေတွေပြောင်းလဲသွားမှာပါလားမြန်မာနိုင်ငံဒီမိုကရေစီဖော်ဆောင်ရေးအပေါ်မှာရောဘယ်လိုတည်ရောက်မှုတွေရှိနိုင်ပါသလဲဆိုတာကိုမဆုမွန်ကဆက်ပြီးပြောပြပေးပါလိမ့်မယ်ရှင်
ရခိုင်ပြည်နယ်ကအကြမ်းဖက်မှုတွေရပ်ဆိုင်းသွားစေဖို့နဲ့ရက်ဆက်တဲ့လူခွင့်ရေးချိုးဖောက်ခဲ့သူတွေကိုအရေးယူနိုင်ဖို့ဟာအရေးကြီးတယ်လို့အမေရိကန်အစိုးရကပြောကြားပြီးကျူးလွန်ခဲ့သူတဦးတယောက်ချင်းနဲ့အဖွဲ့အစည်းတွေအပေါ်အရေးယူမှုတွေကိုအမေရိကန်နိုင်ငံရဲ့ဌာနကထုတ်ပြန်ခဲ့ပါတယ်။မြန်မာစစ်တပ်အပေါ်အမေရိကန်အစိုးရကဟိုးအရင်ကပိတ်ဆို့ထားတဲ့လက်နက်ရောင်းဝယ်မှုအလုံးနဲ့လက်ရှိမြန်မာစစ်တပ်နဲ့အကန့်အသတ်ထားဆက်ဆံမှုတွေအပြင်နောက်ထပ်ပိတ်ဆို့တန်ခတ်မှုအသေးစိတ်ကိုအမေရိကန်နိုင်ငံသားဌာနပြောခွင့်ရသူ Heather Newell ထုတ်ပြန်တဲ့ထင်ရှားချက်ထဲမှာဖော်ပြထားပါတယ်။အဲ့ဒီအရေးယူမှုတွေထဲမှာလက်ရှိနဲ့အရင်စစ်တပ်ခေါင်းဆောင်တွေအပေါ်အမေရိကန်ပြည်ဝင်ခွင့်ပေးဖို့စဉ်းစားမှုကို August 25ရက်နေ့ကစလို့ရက်ဆိုင်ထားပါတယ်။စစ်အစိုးရအုပ်ချုပ်မှုကာလကမြန်မာနိုင်ငံပေါ်အမေရိကန်အစိုးရချမှတ်ထားခဲ့တဲ့အရေးယူတန်ခတ်မှုတော်တော်များများကိုသမ္မတဩဘားမားအစိုးရလက်ထက်2016ခုနှစ်ကဖယ်ရှားပေးခဲ့ပါတယ်။ဒါပေမဲ့2008ခုနှစ်ကချမှတ်ခဲ့တဲ့Jade Act ဥပဒေမှာပါဝင်တဲ့စစ်ကောင်းဆောင်တွေအပေါ်အမေရိကန်ပြည်ဝင်ခွင့်တားမြစ်ချက်တွေကိုတော့ဆက်လက်ထားရှိပြီးအခြေအနေပေါ်မူတည်ပြီးမှသာအမေရိကန်ပြည်ဝင်ခွင့်ထုတ်ပေးဖို့စဉ်းစားတာဖြစ်ပါတယ်။စစ်ဆိုးရလက်ထက်ကဒီမိုကရေစီရဲ့ကြိုးပမ်းမှုကိုဆန့်ကျင်တဲ့လုပ်ရက်တွေကြောင့်ချမှတ်ခဲ့တဲ့ Jade Act တန်ခတ်မှုဥပဒေအရရခိုင်ပြည်နယ်ကကျူးလွန်မှုတွေမှာပတ်သက်နေသူတွေကိုတဦးချင်းပြစ်မှတ်ထားပြီးစီးပွားရေးဆိုင်ရာပိတ်ဆို့တန်ခတ်မှုတွေလုပ်ဖို့လဲအမေရိကန်အစိုးရကအခုတုံ့တက်နေတယ်လို့ကြေညာပါတယ်။တခါအမေရိကန်ရဲ့လူအခွင့်အရေးဥပဒေလေဟီလောအရရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်စစ်ရေးလုပ်ခဲ့တဲ့တပ်ဖွဲ့တွေနဲ့အရာရှိအလုံးအနေနဲ့အမေရိကန်ကူညီထောက်ပံ့မှုနဲ့လုပ်နေတဲ့အစီအစဉ်မှန်သမျှကိုမရရှိနိုင်တော့ဘူးလို့အမေရိကန်အစိုးရကပြောပါတယ်။ဒါအပြင်အမေရိကန်အစိုးရစီစဉ်တဲ့အခမ်းအနားတွေကိုမြန်မာလုံခြုံရေးတပ်ဖွဲ့ အခြေရန်တာဝန်ရှိသူတွေကိုဖိတ်ကြားမှုရပ်ဆိုင်းလိုက်တယ်လို့လည်းအမေရိကန်နိုင်ငံသားရဲ့ဌာနရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။အခုလိုအရေးယူမှုသစ်တွေလှုပ်လာတဲ့အတွက်လက်ရှိအမေရိကန်အစိုးရကမြန်မာစစ်တပ်အပေါ်အကန့်အသတ်နဲ့ထိတွေ့ဆက်ဆံမှုတွေရုပ်ရော့သွားလိမ့်မယ်လို့တကောင်းနိုင်ငံရေးလေးလာမှုအဖွဲ့အမှုဆောင်ဒါရိုက်တာကိုရဲကသုံးသပ်ပါတယ်
။ကျွန်တော်တို့ဒီကလောက်ဒီဟာဝိုင်းမှာရှိတဲ့ABC Access for Asia Pacific Center for Security Study မှာဆိုရင်မြန်မာနိုင်ငံအတက်မတော်သားတွေအပါအဝင်တင်နန်းတာတွေခေါ်ယူပြီးတော့တုံ့ပြန်ရေးနဲ့ပတ်သက်တဲ့တင်နန်းတွေကိုဖွင့်လှစ်ပြီးတော့ဆောင်ရွက်ပေးနေတာကိုကျွန်တော်တို့တွေ့ရတယ်။အဲပြီးသွားတဲ့အခါကျတော့ဒီ American ဒီဟိုဘောကာကွယ်ရေးမင်းကြီးဌာနကလုပ်တဲ့ဒီဟိုတချို့သော events တွေတက်မတော်ကိုပါဝင်ပူးပေါင်းပါဝင်ပြီးတော့ဆောင်ရွက်ဖို့အတွက်ကိုစတင်ဖိတ်ခေါ်နေတာကိုကျွန်တော်တို့တွေ့ရတယ်။အဲပြီးတော့နောက်တစ်ချက်ကတော့သိမကြသေးခင်ကတော့ဒါဒီကာကွယ်ရေးဝန်ကြီးဌာနနဲ့သူတို့အနေနဲ့ဒီအင်္ဂလိပ်စာသင်တန်းတွေဒီစားတော့ကာကွယ်ရေးဝန်ကြီးဌာနမြန်မာကာကွယ်ရေးဝန်ကြီးဌာနပြုရင်ဆောင်လေသူတို့ကိုကျွန်တော်တို့အထောက်အကူပြုစေတဲ့သင်တန်းတွေလူသားချင်းစာနာထောက်ထားမှုဆိုင်ရာကူညီပေးတဲ့သင်တန်းတွေကိုဆောင်ရွက်ပေးဖို့အတွက်လည်းကျွန်တော်စပြီးတော့調査လာခဲ့တာကိုတွေ့ရတယ်။အဲပြီးတော့နောက်တစ်ချက်ကကြတော့ဒီဟိုပါပေါ့အစ်မြင့်အရာရှိတွေအပြန်အလှန်ကျွန်တော်တို့ဟိုသွားလာပြီးတော့ဆက်ဆံမှုအတွက်ကိုလည်းစပြီးလမ်းဖွင့်နေတာကိုဟိုတွေ့ရတာပေါ့ဒါပေမဲ့ကိုယ့်ချိန်မှာဆိုရင်တော့ဒီလိုမျိုးအချိန်တွေနဲ့ပတ်သက်ပြီးတော့အဲ့ဒါတွေကတော်တော်များများတော့ပြန်ပြီးရုံရော်သွားမယ်လို့ကျွန်တော်တို့မြင်ပါတယ
်ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ခရိုင်ထဲမှာအာဆာရိုဟင်ဂျာအကြမ်းဖက်အဖွဲ့ရဲ့လုံခြုံရေးကင်းစခန်းတွေအပေါ်ဩဂတ်လ25ရက်နေ့တိုက်ခိုက်မှုနောက်ပိုင်းလုံခြုံရေးတပ်တွေရဲ့နယ်မြေရှင်းလင်းမှုတွေရောင်းလို့ဆိုပြီးထွက်ပြေးခဲ့သူတွေဟာကုလသမဂ္ဂဆင်ရဲအရာ6သိန်းကျော်နေပါပြီအခုလိုမြန်မာနိုင်ငံတဲကနေလူတွေအစုလိုက်အပြုံလိုက်ထွက်ပြေးမှုတွေကြောင့်အမေရိကန်အပါအဝင်နိုင်ငံတကာကစစ်တပ်ကိုဖိအားပေးအရေးယူဆောင်ရွက်လာတာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့လေးလာသူဥမ္မာမောင်ဆိုးကတော့အခုလိုအမေရိကန်ကစစ်တပ်အပေါ်အရေးယူတဲ့အတွက်ရခိုင်ပြည်နယ်ကအခြေအနေပြောင်းလဲသွားနိုင်လောက်အောင်ထိရောက်မှာမဟုတ်ဘူးလို့ပြောပါတယ်
။လောလောဆယ်မှာအမေရိကန်နဲ့ဗမာစစ်တပ်နဲ့ဆက်ဆံရေးကသူကဒီအခုမှအစပြိုးတဲ့အချိန်မရှိသေးတာ။အချိန်လုံးကောင်းအောင်ဆက်ဆံနေတာကိုမရှိသေးပါဘူး။အဲ့တော့ဖြတ်တော့လိုက်အရင်တိုင်းကဖြစ်သွားတာတခုအလွယ်ကိုပုံပြီးတော့ထူတာမှာဆိုကျွန်တော်ရှိမှမထင်ဘူးဗျ။သမားဦးသိန်းစိန်လက်ထက်ကလည်းဒုဝန်ကြီးသိန်းခေတို့ဘာလို့ Black is in move ပါလဲ။ကဲအဲ့လိုမျိုးနေထားပါလား။အဲ့တော့စစ်လက်နဲ့ပစ္စည်းဝယ်ယူဘာမှုစတဲ့လက်တွေ့ကျတဲ့တက္ကသိုလ်တွေမှာဘဝတမရုံနေနေရတော့ဘဝစစ်တပ်နေနေရတော့ဒီသူဝယ်နေတဲ့နိုင်ငံတွေကဝယ်နေမှာပဲလေ။အဲ့ဒီ American ပါဝင်ဒီအနောက်နိုင်ငံတွေကဝယ်ယူတာမှမရှိပဲနဲ့။အဲ့တော့ဘာပေါ်ထူတာမလဲဆိုရင်တုံရင်းတုံရင်းပြန်ဖြစ်တယ်လို့ပဲပြောလို့ရပါဘူး။
မြန်မာစစ်တပ်နဲ့စစ်တပ်အရာရှိတွေအပြင်အစိုးရအဖွဲ့အစည်းတွေကမဟုတ်တဲ့လုံခြုံရေးကင်းဆောင်ရွက်နေသူတွေကိုလည်းသူတို့ကျူးလွန်မှုတွေအတွက်အရေးယူဖို့အရေးကြီးတယ်လို့အမေရိကန်ပြည်ထောင်စုကပြောပါတယ်။အမေရိကန်အစိုးရအနေနဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီကူးပြောင်းမှုနဲ့ရခိုင်ပြည်ထနာဖြည့်ရှင်းနိုင်ရေးအတွက်ဆက်လက်ဖိအားပေးကူညီသွားမယ်လို့လည်းကြေညာချက်ထဲမှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေသာမကတခြားလူအဖွဲ့အစည်းအတိုင်းအဝိုင်းတွေကြုံတွေ့ကြရတဲ့အကြမ်းဖက်မှုစိတ်ဒဏ်ရစေတဲ့ကျူးလွန်မှုတွေအတွက်အမေရိကန်အစိုးရကအလွန်အမင်းစိုးရိမ်တယ်လို့အမေရိကန်နိုင်ငံသားရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။
မဆုမြတ်မွန်တင်ပြခဲ့တာဖြစ်ပါရဲ့ရှင်တစ်ဆက်ထဲမှာပဲရိုဟင်ဂျာဒုက္ခသည်တွေအရင်နဲ့ပတ်သက်လို့ဓာတ်ရိုက်ပတ်သက်နေတဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားအမေရိကန်ပြည်ထောင်စုကနိုင်ငံရေးအရှိန်အဟွာ၃ဝီကြားဝင်ဆောင်ရွက်ပေးတင်တယ်လို့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလီပိုဂရန်ဒီကပြောပါရယ်ဝါရှင်တန်မြို့အခြေစိုက် NPR National Public Radio အတံလွင့်ဌာနနဲ့ပြုလုပ်တဲ့မေးမြန်းခန်းအတွင်းပြီးခဲ့တဲ့စက်တင်ဘာလကုံပိုင်းကဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်စခန်းကိုတွားရောက်ခဲ့တဲ့အတွေ့အကြုံတွေကိုလည်းမစ္စတာဂရန်နီကပြောကြားခဲ့ပါတယ်။ပြည်စုံကိုတော့ကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်
။သမ္မတဒေါ်နယ်ထရမ့်အစိုးရကအမေရိကန်ပြည်ထောင်စုမှာရွှေ့ပြောင်းအခြေချနေထိုင်ခွင့်ပြုတဲ့ဒုက္ခသည်အရေးအတွက်လျှော့ချလိုက်တာဟာစိုးရင်စရာကောင်းတဲ့လုပ်ရဖြစ်ကြောင်းယူနိစီယာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလီပိုဂရန်ဒဲကပြောပါတယ်။ဒုက္ခသည်တွေအပေါ်တင်းကျပ်တဲ့စစ်စစ်မဲ့အစီအစဉ်တွေချမှတ်ပြီးရင်အမေရိကန်ပြည်ထောင်စုအနေနဲ့ဒုက္ခသည်တွေကိုတိုးမြင့်လက်ခံလိမ့်မယ်လို့မျှော်လင့်ကြောင်းလဲမစ္စတာဂရန်ဒီကပြောပါတယ
် We need political clout especially in negotiating with both Bangladesh and Myanmar the two concerned countries
အမေရိကန်ရဲ့နိုင်ငံရေးအရှိန်အဟွာတုံးပြီးတော့ဂျာဝင်ဆောင်ရွက်ပေးဖို့လိုအပ်ပါတယ်အထူးသဖြင့်ဒီကိစ္စမှာဓာတ်ရိုက်ပတ်သက်နေကြတဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံအကြားစိတ်ဆက်ညှိနှိုင်းရေးအစီအစဉ်မှာဂျာဝင်ဆောင်ရွက်ပေးဖို့လိုပါတယ်ကျွန်တော်လက်ရှိအစိုးရကိုပြောခဲ့ဘူးသလိုပဲအမေရိကန်ပြည်ထောင်စုအနေနဲ့တခြားကိစ္စတွေမှာလို့ဥဆောင်တဲ့အခမ်းကဏ္ဍကနေပါဝင်ဆောင်ရွက်ပေးစီလိုပါတယ
်ကမ္ဘာလုံးဆိုင်ရာဒုက္ခသည်ကပ်ဘေးဆက်ရောက်နေတဲ့အတွက်ဒီကိစ္စကိုအမေရိကန်ပြည်ထောင်စုကကူညီဆောင်ရွက်ပေးရေးစီယုံပြောဆိုဖို့မဟာမင်းကြီးဂရန်ဒဲဟာဝါရှင်တန်ဒီစီမြို့ကိုရောက်ရှိနေတာဖြစ်ပါတယ် သူ့အနေနဲ့သမ္မတထရမ့်အစိုးရကတာဝန်ရှိသူတွေအပါအဝင်အမေရိကန်လွှတ်တော်အမတ်တွေနဲ့လည်းဒုက္ခသည်တွေအရေးအတွက်တွေ့ဆုံဆွေးနွေးခဲ့ပြီးဖြစ်ပါတယ်။ဒုက္ခသည်တွေရဲ့ပြဿနာဟာနိုင်ငံတကာကစူပေါင်းဖြေရှင်းရမယ့်ကိစ္စရဖြစ်ကြောင်းလည်းမစ္စတာဂရန်ဒီကပြောပါတယ
်။ You know what the Refugee Convention says in its preamble?That refugees are a collective international responsibility. So we all do.
ဒုက္ခသည်ရေဟာနိုင်ငံတကာစူပေါင်းဖြေရှင်းရမယ့်ပြဿနာဖြစ်တယ်လို့ဒုက္ခသည်များဆိုင်ရာပြည်ရင်းစာရန်ရဲ့ဤတန်းမှာဖော်ပြထားပါတယ်။ဒါကြောင့်ကျွန်တော်တို့အားလုံးကဒီပြဿနာကိုစူပေါင်းတာဝန်ယူရမှာဖြစ်ပါတယ်။ဒါပေမဲ့ပိုးပြီးတော့လက်တွေ့ကျတဲ့သဘောနဲ့ပြောရမယ်ဆိုရင်အရေးကြီးဆုံးအချက်ကအရင်းမြစ်ဖြစ်ပါတယ်။အမေရိကန်ပြည်တော်စုဟာအကူအညီအထောက်ပံ့တွေကိုအလင်းမြန်ဆုံးနဲ့အတိအသာဆုံးပေးတဲ့နိုင်ငံဖြစ်ပါတယ်။အမေရိကန်ပြည်တော်စုအနေနဲ့အဲ့ဒီအတိုင်းတာဆက်လက်ကူညီထောက်ပံ့ပေးနေလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့အနေနဲ့အကူအညီတွေကိုကာလအတော်ကြာကြာလိုနေဦးမှာဖြစ်ပါတယ်
။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမစ္စတာဂရန်ဒေးဟာပြီးခဲ့တဲ့စက်တင်ဘာလကုန်ပိုင်းတုန်းကပဲရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုကိုယ်တိုင်သွားရောက်လေ့လာခဲ့တာမှာသူကြုံတွေ့ခဲ့ရတဲ့အခြေအနေတွေကိုလည်း MPR သတင်းဌာနကိုအခုလိုဆက်ပြောကြားခဲ့ပါတယ်။
These people come with every possible need you can imagine. Material needs for shelter, for medicines, for food.
ဒုက္ခသည်တွေဟာရုပ်ဝတ္ထုပစ္စည်း၊နေရာအိမ်၊ဆေးဝါးအစားအသောက်စတဲ့အကူအညီပေါင်းစုံလိုအပ်ချက်တွေနဲ့ရောက်လာကြတာပါ။ဒါအပြင်သူတို့အနေနဲ့ပုံမှန်နှဆိုင်တဲ့အကူအညီတွေလည်းလိုအပ်နေပါတယ်။သူတို့တွေဟာတခါမှမကြုံဘူးတဲ့စိတ်ဒဏ်ရာတွေကိုခံစားခဲ့ကြရပါတယ်။စစ်သားတွေကမတရားပြုကျင့်မှာကိုလက်မခံတဲ့အတွက်ရဲနဲ့ခံခဲ့ရသူတွေကိုမျက်စိရှိမှမိဘတွေအတက်ခံရတဲ့ကလေးငယ်တွေကိုကျွန်တော်တွေ့ခဲ့ရပါတယ်။အဲ့ဒီစိတ်ဒဏ်ရာတွေဟာဒီပြိပခရဲ့ကာလအရှည်ကြာဆုံးနောက်ဆက်တွဲဆိုးကျိုးရလဒ်တွေဖြစ်ပါလိမ့်မယ်
။နိုင်ငံတကာကိုပေးနေတဲ့အကူအညီအထောက်ပံ့တွေတိတိတသားရှော့ချမဲ့အကြောင်းသမ္မတထရမ့်အစိုးရဘက်ကပြောဆိုမှုတွေထွက်ပေါ်နေတာကြောင့်ဒုက္ခသည်တွေအရေးမှာအမေရိကန်ကဥဆောင်မှုအခန်းကနေဆက်ရှိမနေတော့မဲ့ကိစ္စအပေါ်သူ့အနေနဲ့အထူးစိုးရိမ်ပူပန်ကြောင်းလဲမစ္စတာဂရန်ဒီကပြောပါတယ်။ဒါပေမဲ့ပါတီကြီးနှစ်ခုစလုံးကလွတ်တော်အမတ်တွေနဲ့တွေ့ဆုံစဉ်အမေရိကန်ကနိုင်ငံခြားအကူအညီတွေပေးရေးအစီအစဉ်ကိုထောက်ခံကြောင်းပြောဆိုမှုတွေအများအပြားကြားသိခဲ့ရတယ်လို့ဆိုပါတယ်ခင်ဗျာ
။ဘောရှိနော်ခင်ဗျာ။ရခိုင်မြောက်ပိုင်းပြည်ပခါကနေပြီးတော့ထွက်ပြေးကြရတဲ့ဒေသခံတွေပြန်လည်နေရာချထားရေးနဲ့တဖက်နိုင်ငံကိုထွက်ပြေးသွားကြသူတွေကိုပြန်လည်စီစစ်လက်ခံမဲ့အစီအစဉ်တွေအတွက်သက်ဆိုင်ရာအာဏာပိုင်တွေညှိနှိုင်းဆောင်ရွက်နေကြပါပြီ။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရောက်သွားတဲ့မွတ်စလင်ဒုက္ခသည်တွေကိုစီစစ်လက်ခံရေးမှာဘယ်လိုမျိုးအကျပ်တဲတွေနဲ့စင်ခေါ်ချက်တွေရှိနိုင်ပါလဲ။နောက်ဒုက္ခသည်ပြန်လည်လက်ခံရေးအစီအစဉ်နဲ့ပတ်သက်လို့စိုးရိမ်ချက်တွေအခက်အခဲတွေနဲ့ဖြစ်နိုင်ခြေနည်းလမ်းတွေကိုအင်္ဂါနေ့ညပိုင်းဒဲရီလိုင်းအစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေ VOA မြန်မာပိုင်းကိုတယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲရီလိုင်းအစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822994ဖြစ်ပြီးတော့email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။အခုအင်္ဂါညတရားလည်လိုက်ဆွေးနွေးကံကိုည9နာရီခွဲမှာစတင်မှာဖြစ်ပါတယ်ရှင်။အခုဆက်လက်ပြီးတော့မြန်မာတနိုင်ငံလုံးညဉ့်ညံ့ရေးလုပ်ငန်းစဉ်ဘယ်အခြေအနေထိရောက်နေပြီလဲဆိုတာကိုကြည့်ကြရအောင်ပါ။အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တို့ရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ DPN တို့တထမအကြိမ်အစည်းအဝေးဟာဒီကနေ့ပြီးဆုံးသွားခဲ့ပြီးတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဆဲရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးရေးအတွက်ကြန့်ရှိနေတဲ့အချက်တချို့ကိုနိုဝင်ဘာလထဲမှာထပ်မံဆွေးနွေးဖို့သဘောတူခဲ့ကြပါတယ်။ဒီအချက်တွေကိုနှစ်ဖက်ဆွေးနွေးညှိနှိုင်းနိုင်ရင်တော့လာမယ့်ဒီဇင်ဘာလမှာကျင်းပမယ်။27ရာစုပင်လုံးတတိယအကြိမ်အစည်းအဝေးမတိုင်ခင် NCA ကိုလက်မှတ်ရေးထိုးပွဲရှိနေပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကတင်ပြထားပါတယ်ရှင
်ငင်းချိုင်းကွန်ဖီနဲ့တိုင်းသားလက်နက်ကိုင်ဖွဲ့ရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကုလအဖွဲ့ DPN တို့ရဲ့တတ်တမအကြိမ်စည်းဝေးကိုနှစ်ရက်ကြာကျင်းပပြီးတဲ့နောက် DPN ဘက်ကတင်ပြထားတဲ့အဆိုပြုချက်အားလုံးကိုအကြေအလေဆွေးနွေးခဲ့ကြကြောင်းဆွေးနွေးပွဲပြီးမှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာထုတ်ပြန်ပါတယ်NCA မှာလက်မှတ်ရေးထိုးဖို့ကြံရှိနေတဲ့ဆွေးနွေးညှိနှိုင်းမှုအစီအစဉ်တွေကိုနိုဝင်ဘာလ10ရက်နေ့မှာဆက်လက်ညှိနှိုင်းသွားမှာဖြစ်ကြောင်းလည်းပါရှိပါတယ်။လာမယ့်ဆွေးနွေးပွဲမှာဆက်လက်ညှိနှိုင်းသွားမယ့်အချက်တွေနဲ့ပတ်သက်ပြီး DPN အဖွဲ့ရဲ့ဒုတိယခေါင်းဆောင်နိုင်အောင်မငေးကအခုလိုပြောပါတယ်။
အစိုးပြုချက်ငါကအစိုးရမှုအစီအစဉ်နဲ့ပေါ့ဒါမှပြတ်သေးဘူးဒါလည်းကျွန်တော်တို့ဆက်ဆွနေမယ်တော့ကျန်တဲ့အချက်လက်တွေကနည်းနည်းရှိသေးတယ်ကဥပမာဆိုရင်စဒီကျွန်တော်တို့အစိုးပြုချက်ဟိုနှစ်ထက်မှာပေါ့နော်ဒါကိုနည်းနည်းအတိတ်ပဲဖော်ပြချက်တို့အဲ့ဒါနည်းနည်းရှိသေးတယ်ဆိုတော့ဒါကိုကျွန်တော်နိုဝင်ဘာလ10ရက်နေ့ထက်မှာပြန်ပြီးအပြစ်သတ်ဆွနေဖို့ကိုစဉ်းစားထားပါတယ်
အဆိုပြုချက်၅ဟာနိုင်ငံရေးတွဲဆုံဆွေးနွေးမှုမူပေါင်းအပါအဝင်နှစ်ဖက်လိုက်နာရမယ့်အပြစ်ခတ်ရစေးရေးဆိုင်ရာစီမင်းစည်းကမ်းတွေတပ်ပိုင်းဆိုင်ရာကျင့်ဝတ် COC စောင့်ကြည့်ရေးလုပ်ငန်းလမ်းညွန် TOR တက်နေရာချထားရေးစတာတွေကိုကြိုတင်သဘောတူဖို့ဆိုတာဖြစ်ပါတယ်။ငင်းချင်းကော်မရှင်ရဲ့ပြောရေးဆိုခွင့်ရှိသူဦးစော်ထေကလာမယ့်ဆွေးနွေးပွဲမှာထပ်မံညှိနှိုင်းမယ့်အချက်တွေနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်။သူကဘာတွေပါလဲဆိုတော့တပ်ပိုင်းဆိုင်ရာပါတယ်ပေါ်ကျွန်တော် demolition ဖွင့်ရမယ်ကိစ္စရေပေါ်မှာဘယ်လိုနားလဲလဲအဲ့ဒါကြီးပါတယ်။နောက်တက်တူပြန်လည်နေရာခြားသားဖို့ကိစ္စတွေကိုဘယ်လိုအစီအစဉ်နဲ့လုပ်ကြမလဲ။အစီအစဉ်ကိုပဲကျွန်တော်ကကြိုမိမှာ။ပြည်ရနဲ့နည်းနည်းပိုင်းခြားသတ်မှတ်တာ။အဓိကတော့တပ်ပိုင်းဆိုင်ရာကိစ္စရေနဲ့ပတ်သက်လို့ဒီ DPM ဘက်မှာ JNFC ဘက်မှာပေါ့တပ်ပိုင်းဆိုင်ရာပုဂ္ဂိုလ်တချို့ပါလာမယ်။အဲ့ဒီရှေ့နေစိုးကြတယ်။ဒီဘက်မှာလည်းကျွန်တော်တို့ဒီဘက်ကအထူးသဖြင့် GMC ဘက်မှာလုပ်နေတဲ့အစိုးရကြီးကိုပေါ့နော်။အဲ့ဘက်ကအဖွဲ့နဲ့ပြန်ပြီးတော့ဆွေးနွေးမှာ။ဆွေးနွေးပုံမှာမူတည်ပြီးတော့အဲ့ဒါပြီးသွားရင်တော့ကျွန်တော်နီးပြီပေါ့နော်ကျွန်တော်တို့အပိုက်သုံးမှရေးထားတာအဲ့ NCA ထိုးဖို့အတွက်ဒါကြနေ
ငင်းချင်းကော်မရှင်ရဲ့ UNFC ရဲ့ကိုယ်စားလှယ်အဖွဲ့အကြားအဆိုပြုချက်၈ချက်ကိုဆွေးနွေးနေတာဟာ15လကြာမြင့်ခဲ့ပြီဖြစ်ပါတယ်ဒီလိုဆွေးနွေးမှုတွေကြံ့ကြာနေတာနဲ့ပတ်သက်ပြီးဦးစော်ထေးကအခုလိုပြောပါတယ
်အဓိကပေါ့နော်ဟိုထိလျှောက်လှလှကိစ္စအတပိုင်းဆိုင်ရာကိစ္စတွေဖြစ်တယ်အခုလက်ရှိထိုးပြီးသားပွဲနေတောင်ကျွန်တော်တို့ဖြည်းဖြည်းချင်းသွားနေရတဲ့အနေအထားလေးတွေရှိတယ်သူကြီးဆိုင်ရမယ့်ကိစ္စတွေပေါ့တပ်ပိုင်းဆိုင်ရာကိစ္စဆိုတာကကျွန်တော်တို့ကအချိန်နေအကြောင်းမသိရင်တနက်ပြန်ပေါက်သွားနိုင်တယ်ဒါကြောင့်မလို့လဲကျွန်တော်အချိန်ယူပြီးတော့လုပ်နေရတာပါတယ်အခုလက်ရှိထိုးထားတဲ့အနေအထားပေါ်မှာ UNSC အနေနဲ့တချို့စိုးရင်ပူပန်မှုလေးတွေရှိတဲ့ခါမှာအချိန်လည်းဆွေးနွေးနေတာဖြစ်တယ်ကျန်တဲ့အကြောင်းချက်မရှိပါဘူ
းတိုင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကတော့နိုဝင်ဘာလ10ရက်နေ့မှာဆွေးနွေးညှိနှိုင်းလို့ပြီးပြတ်မယ်ဆိုရင်အဆိုပြုချက်အမှတ်900 NCA ကိုလက်မှတ်ရေးထိုးဖို့ရှိကြောင်းပြောပါတယ်ဒီကနေ့ပြီးဆုံးခဲ့တဲ့တတမအကြိမ်ဆွေးနွေးပွဲအပေါ်မှာတော့နားလည်မှုပုံမရခဲ့သလိုအားရကျေနပ်ကြောင်းလဲနှစ်ဖက်ပြောရေးဆိုခွင့်ရှိသူတွေကပြောသလိုလာမယ့်နိုဝင်ဘာလဆွေးနွေးပွဲမှာတော့ပြည့်ပြတ်တဲ့သဘောတူညီချက်ရမယ့်အလားအလာတွေရှိနေကြောင်းလဲသုံးသပ်ကြပါတယ်
။ကိုမိုးစောတင်ပြခဲ့တာပါဖြစ်ပါတယ် VOA မြန်မာပိုင်းအင်ကာနဲ့ညနေရေဒီယိုအစီအစဉ်ကိုနားဆင်နေကြတာပါညနေခင်းအစီအစဉ်ပြပြချင်းမှာတော့ DVOA ရဲ့ရုပ်မြင့်တင်ကြားအစီအစဉ်ကိုညနေ9:00နာရီကနေပြီးတော့9:00ခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ87.7 ဂျိုတုကနေဖမ်းယူကြည့်ရှုနိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်ကြည့်ရှုနိုင်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုမတ်တင်ငင်ထိုက်ကြီးညာပေးပါမယ်ရှင်
ဒီကြားနိုင်ငံမှာဒီလအတွင်းအမေရိကန်တပ်ဖွဲ့ဝင်တွေကြာဆုံးခဲ့ရမှုဟာဆိုရင်အဲ့ဒီဒေသကဒေသခံတွေကခြုံခိုတိုက်ခိုက်ဖို့စီစဉ်ထားတဲ့ထောင်ချောက်ထဲကိုရောက်သွားအောင်ပံ့ပိုးပေးတဲ့အနေနဲ့အမေရိကန်စစ်သားတွေကိုအချိန်ဆွဲခဲ့ပုံရတယ်လို့ဒေသခံတာဝန်ရှိသူတို့နဲ့သုံးသပ်သူတို့ကပြောဆိုပါတယ်တိုက်ခိုက်သူတွေတပြားတွေအကြမ်းဖက်ဝါဒီတွေဟာဒေသခံလူလူတွေကကြံရပါတွေရှိတတ်ကြတယ်လို့လည်းတိုက်ခိုက်မှုဖြစ်တဲ့တွန်ကိုရဲ့မြို့တော်ဝင်အယ်မိုဟတ်စင်ကပြောဆိုပါတယ်အမေရိကန်နိုင်ငံချိုင်းဝန်ကြီး Rex Tillerson ဟာပါကစ္စတန်နိုင်ငံကိုဒီကနေ့ရောက်ရှိနေပြီးပါကစ္စတန်ကောင်းဆောင်လေးနဲ့တွေ့ဆုံမှာပါပါကစ္စတန်မှာအခြေစိုက်တဲ့တာလီဘန်နဲ့တခြားအကြမ်းဖက်အဖွဲ့တွေကိုပြင်းပြင်းထန်ထန်နှိမ်နှင်းရေးတိုးမြှင့်လှုပ်ဆောင်မှုတမရထရန့်အစိုးရရဲ့သဘောထားကိုထပ်လောင်းပြောကြားဖို့ရှိနေပါတယ်ကျေဝအနာရကွန်မြူနစ်ပါတီရဲ့အခြေခံဥပဒေမှာသမရရှိချင်းပင်ရဲ့အမိကိုထည့်သွင်းလိုက်တာကြောင့်ကွန်မြူနစ်တရုတ်နိုင်ငံကိုထူထောင်သူမော်စီတုံးနဲ့တဒန်းနဲ့လို့ဖြစ်သွားပါတယ်။တရုတ်နီးတရုတ်ဟန်ခေတ်သစ်ဆိုရှယ်လေဝါဒနဲ့ပတ်သက်လို့ရှီရဲ့အတွေးခေါ်ယူဆတွေအပါအဝင်အခြေခံဥပဒေပြင်ဆင်ချက်ကိုပါတီညီလာခံမှဒီကနေ့အင်္ဂါနေ့မှအတည်ပြုလိုက်တာဖြစ်ပါတယ်။2014ခုနှစ်ကဟောင်ကောင်အုပ်ချုပ်ရေးအဖွဲ့ကိုအကြီးအကျယ်ဆန္ဒပြရမှာဥဆောင်လာကြောင်းထောင်နဲ့ချမှတ်ခံရပြီးအခုအခါအယူခံဝင်ထားတဲ့ဒီမိုကရေစီရေလှုပ်ရှားကြိုးပမ်းသူလူငယ်အုပ်ကိုဟောင်ကောင်တရားရုံးကဒီကနေ့အာမခံပေးလိုက်ပါတယ်ဂျိုရှွာဟောင်းနဲ့နေသန်လောတို့နှစ်ဦးကိုတအူးကိုဒေါ်လာ6,400နဲ့အယူခံတရားရုံးကလွှတ်ပေးလိုက်တာဖြစ်ပါတယ်ရှင်
တဲ့ရင်ချင်းချုပ်ကိုမတ်တင်ငိထိုက်ကြီးညာပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လို့ရေမှုကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Wagner Roberts ဖြစ်ပါတယ်ကျွန်မရှားဖောင်းပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာဖြစ်ပါတယ် VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာဆင်တို့ချိန်ညနေ6:00-9:00ထိဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါနောက်နိုင်ကြ9:00-10:00ထိထုတ်လွှင့်မဲ့အစီအစဉ်ကိုတော့လိုင်းဒိုမီတာ24-25-30-50နဲ့လိုင်းလာမီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်
This program has come to you from the Voice of America, Washington.